မြန်မာရေအာဆီယံဥဆောင်ဖြစ်ရှင်နိုင်အောင်ကုလနဲ့နိုင်ငံတကာကဝိုင်းကူပေးတာကိုကျေးဇူးတင်ပါတယ်လို့အာဆီယံကပြောလိုက်ပါတယ်။အာဆီယံတွင်းမှုချုပ်ဒေါက်တာခေါ်ခင်ဟွန်ဟာကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်နော်လင်းဟေဇာနဲ့အာဆီယံတွင်းဝင်ရုံးမှဒီနေ့လက်ခံတွေ့ဆုံပြီးမြန်မာနိုင်ငံရေးဆွေးနွေးရမှာအခုလိုပြောလိုက်တာပါ။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းရဲ့ကူညီပံ့ပိုးပေးမှုတွေနဲ့မြန်မာရေးမှာအာဆီယံကဥဆောင်ဖြစ်ရှင်ခွင့်ပေးထားတဲ့အတွက်ကျေးဇူးတင်ပါတယ်လို့အာဆီယံတွင်းမှုချုပ်ကပြောခဲ့တယ်လို့အာဆီယံအတွင်းဝင်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဆွေးနွေးခဲ့တာတွေနဲ့မြန်မာရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်ရင်းနဲ့အာဆီယံလက်ချာဥက္ကဋ္ဌရဲ့မြန်မာဆိုင်ရာထူးကိုယ်စားလှယ်နဲ့အတူလက်တွဲဆောင်ရွက်ရေးတွေပါဝင်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာရေးအာဆီယံဘုံသဘောတူညီချက်ကို2021ခုနှစ်အပြီးမှာချမှတ်ခဲ့တာကြောင့်အခုဆိုရင်နှစ်နှစ်ပြည့်ခဲ့ပြီးအာဆီယံအနေနဲ့မြန်မာစစ်ကောင်စီဘက်ကလက်တွေ့လှုပ်ပေးရေးရုံးကန်ကြိုးပမ်းနေရချိန်မှာအခုလိုအာဆီယံကကျေးဇူးတင်လိုက်တာပါခင်ဗျာ။